ထက်ကျုပ်လူသားတွေရဲ့လက်ရှိအနေအဆုံးလောက်ခလာစာတလ85ဒေါ်လာကိုတိုးမြင့်တော့မယ်အကြောင်းလာမယ့်သတင်းပတ်တွေအတွင်းကမ္ဘောဒီးယားအစိုးရကကြေညာတော့မှာပါဘယ်လောက်တိုးမယ်ဆိုတာကတော့မသိရသေးပါဘူးဒါပေမဲ့လည်းနိုင်ငံရဲ့အရေးအကြီးဆုံးလုပ်ငန်းကဏ္ဍမှာလောက်ခလာစာတိုးပေးဖို့နဲ့လုပ်ငန်းဝင်အခြေအနေတွေပိုကောင်းအောင်လုပ်ဖို့တာဝန်ရှိသူတွေဟာဖိအားနဲ့ရင်ဆိုင်နေရတာပါကမ္ဘောဒီးယားနိုင်ငံရဲ့အထက်ကျုပ်လူသား၄သိန်းကျော်မှာအများစုဟာအမျိုးသမီးငယ်တွေဖြစ်ကြပြီးကျေးလက်ဒေသတွေကဆင်းရဲနှွမ်းပါတဲ့သူတို့မိသားစုတွေကိုထောက်ပံ့နေကြသူတွေဖြစ်ပါတယ်။2023ခုနှစ်ဟာကမ္ဘောဒီးယားနိုင်ငံရဲ့ထည်ကျိုးလုပ်ငန်းကဏ္ဍအတွေ့အတော်လေးမတည်မငြိမ်ရှိခဲ့တဲ့နှစ်ပါ။လောက်ခလာစာတိုးပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေဟာတစ်ခါတခါရုံးဝင်းစံခတ်အခြေအနေထိဖြစ်ခဲ့ရပါတယ်။အောက်တိုဘာလမှာတော့ H&M ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကာယူဟန်ပါဆန်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့နိုင်ငံတွင်းအလုံသမားသမဂ္ဂတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီလိုတွေ့ဆုံမှုတွေပြီးသိပ်မကြခင်မှာပဲအလုံသမားတွေအတွက်လူနေမှုစရိတ်ကာမိစေမဲ့လောက်ခလာစာရစီဖို့အာမခံပြီးအဲ့ဒါကိုတနည်းတစ်ခါပြန်ပြီးသုံးသပ်သွားမယ်။၅နှစ်စီမံကိန်းတရက်ကို H&M ကကြေညာလိုက်ပါတယ်။အဲဒီအစီအစဉ်ကိုနောက်နှစ်ကျရင်ကမ္ဘောဒီးယားကစက်ယုံတစ်ခုနဲ့ဘင်္ဂလားဒေ့ရှ်ကစက်ယုံနှစ်ခုတို့မှစမ်းသပ်မှာပါ။အနာဂတ်ဟာအေရှန်နံမြေလူမှုဖူလုံရေးဆိုင်ရာမန်နေဂျာပ
ါ We are one of the biggest brands within this industry and of course with that size also comes a responsibility and we felt that we should really take leadership in
ကျွန်တော်ကဒီလုပ်ငန်းမှာအကြီးဆုံးအမှတ်တံဆိပ်တွေကတခုဖြစ်တာမလို့ဒီလောက်ရွယ်စားတဲ့အတူတာဝန်ယူမှုကလည်းတွဲပြီးတော့ပါလာတာအသေးချာပါပဲဒီကိစ္စမှာကျွန်တော်အနေနဲ့တကယ်ကိုဥဆောင်မှုယူသင့်တယ်လို့မြင်ပါတယ်ဒါကြောင့်လဲကျမတို့ကိုကုန်ပစ္စည်းထောက်ပံ့နေတဲ့နိုင်ငံတွေမှာလူနေမှုစရိတ်ကာမိစေမဲ့လောက်ခလာစာရရှိနိုင်ရေးဥတီရဲ့ဒီပြည်စုံတဲ့စီမံကိန်းကိုချမှတ်ထားတာပ
ါဒီအစီအစဉ်ကသူတို့ရဲ့လက်ခွဲစက်ယုံတွေကလူသမားတွေအနေနဲ့အခြေခံလိုအပ်ချက်တွေကိုကာမိစေမဲ့လူနေမှုစရိတ်လုံလောက်တဲ့လောက်ခလာစာကို H&M ကပေးမှာဖြစ်ပါတယ်ဒါအပြင်ဆက်ဆံရေးတိုးတက်စေဖို့အလုံသမားသမဂ္ဂတွေအားကောင်းစေဖို့နဲ့အလုံသမားအခွင့်အရေးကိုမြင့်တင်ရေးအစိုးရနဲ့လက်တွဲလှုပ်ဆောင်မှုကုမ္ပဏီအနေနဲ့လိုအပ်တဲ့အဆင့်တွေကိုလည်းလုပ်သွားမှာပါကမ္ဘောဒီးယားနိုင်ငံကလုပ်ငန်းဝင်အခြေအနေတွေဟာမကောင်းလှပေမဲ့လည်းအထက်ကျုပ်လုပ်ငန်းလုပ်တဲ့တခြားတိုင်းပြည်တချို့မှာကပိုဆိုးပွေရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအီပီလာတုန်းကရာနာပလာဇာအဆောက်အဦပြိုကျပြီးအလုံသမား1100ကျော်တေဆုံးခဲ့ရတဲ့ဖြစ်ရပ်ကအဲ့ဒီအချက်ကိုထင်ရှားစေခဲ့ပါတယ်အဲ့ဒီဖြစ်ရပ်ကိုတစ်ကမ္ဘာလုံးကအသိပြုမိခဲ့ကြပြီးအပြောင်းလဲတွေလုပ်ဖို့လိုအပ်တယ်ဆိုတာတချို့ကုမ္ပဏီတွေကိုစီယုံခဲ့ကြပါတယ်လောက်ခလာစာကိုတိတ်မြန်မြန်ကြီးတိုးလိုက်မယ်ဆိုရင်ပြိုင်ဆိုင်မှုကြီးမားတဲ့အထက်ချုပ်ကုံတွေရေးမှာဝယ်လက်တွေကကမ္ဘောဒီးယားကနေမဝယ်တော့မှာကိုအစိုးရကစိုးရိမ်နေဆိုတာအားလုံးသိကြပါတယ်ဒါပေမဲ့လည်းကမ္ဘောဒီးယားရဲ့အထက်ချုပ်ကဏ္ဍမှာအဓိကအရေးပါတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ H&M ရဲ့အစီအစဉ်ကအဲ့ဒီလိုစိုးရိမ်ချက်တွေကိုရော့သွားစေမှာပါအမေရိကန်လူ့သမားလှုပ်ရှားမှုနဲ့ချိတ်ဆက်နေတဲ့အကျိုးအမြတ်မဲ့ Solidarity Center ရဲ့ကမ္ဘောဒီးယားနိုင်ငံဌာနကိုယ်စားလှယ် Dave Welsh က H&M ရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုပါတယ
် I understand that concern. They have H&M now on record as saying not only will they not pull out but they are committed unilaterally to making sure that these
ဆိုရင်ချက်ကိုကျွန်တော်နားလည်ပါတယ်ဒါပေမဲ့အခုတော့ H&M ကသူတို့ဟာထွက်မသွားတဲ့အပြင်အနည်းဆုံးတော့သူတို့ရဲ့ဆက်ယုံတွေမှာလူနေမှုစရိတ်ကာမိစေမဲ့လောက်ခလာစာပေးမယ်ဆိုတာကိုတစ်ဖက်သက်ဆုံးဖြတ်လိုက်ပါပြီ။နောက်ထပ်ကုမ္ပဏီ၄-၅ခုလောက်ထပ်ပါလာမယ်ဆိုရင်တော့ကမ္ဘောဒီးယားအစိုးရအနေနဲ့ဘလို့အကြောင်းပြချက်မျိုးမှပေးနေစရာအကြောင်းမရှိတော့ပါဘူး
။2018ခုနှစ်ရောက်တဲ့အခါသူတို့အထယ်မှာနေတဲ့ဆက်ယုံ850စလုံးမှာဒီလောက်ခလာစာစံသတ်မှတ်ချက်နဲ့ကိုက်ညီအောင်ပေးဖို့ H&M ကခံမှန်းထားတာကြောင့်တကမ္ဘာလုံးကအထယ်ကျုပ်လုပ်သား၈သိန်းခွဲလောက်အကျိုးကျေးဇူးခံစားကြရဖို့ရှိပါတယ်။နောက်အခြေအနေတစ်ခုကတော့ H&M ရဲ့ခြေရာကိုနောက်ထပ်ကုမ္ပဏီဘယ်နှခုကလိုက်လို့မလဲဆိုတာပါပဲ။အခုချိန်ထိတော့ဘယ်သူမှပါမလာသေးပါဘူး။တခြားတစ်စိတ်တွေနဲ့အတူတူချုပ်နေတဲ့စက်ယုံတွေမှာသူတို့ရဲ့အစီအစဉ်အတိုင်းအလုပ်ဖြစ်ဖို့ဆိုရင်အားလုံးပါလာဖို့လိုတယ်လို့ H&M ကပွန့်ပွန့်လင်းလင်းပဲဝန်ခံထားပါတယ်။အလုပ်သမားသမဂ္ဂတွေစက်ယုံတွေနဲ့အစိုးရတွေရဲ့ထောက်ခံမှုကိုလိုအပ်တယ်လို့ပါပဲတခြားကုမ္ပဏီတွေပါမလာဘူးဆိုရင်တော့ဒီအစီအစဉ်အလုပ်ဖြစ်ဖို့ခက်လိမ့်မယ်လို့ကုလသမဂ္ဂရဲ့လူ့သမားရေးရာအဖွဲ့ဖြစ်တဲ့ PP ဆိုင်ရာလူ့သမားအဖွဲ့ ILO က မိပညာပိုင်းအထူးကျွမ်းကျင်သူဂျေဆွန်ဂျူဒ်ကသုံးသပ်ပါတယ်။ဒါပေမဲ့လည်းဒီအစီအစဉ်ကိုစဉ်းစားဖို့နောက်ဆုံးမှာသူတို့ကိုတွန်းအားပေးခံလာရလိမ့်မယ်လို့ဂျူဒ်ကယုံထားပါတယ
်။ Well, it's inevitable that if the H&M program works as it's described, that other brands are going to feel the pressure because they're in many of the same factories.
H&M ရဲ့အစီအစဉ်သားပြောထားတဲ့အတိုင်းလုပ်ဖြစ်မယ်ဆိုရင်သူတို့နဲ့ဆက်ယုံအတူတူမှထုတ်လုပ်နေတဲ့တခြားအမှတ်တံဆိပ်တွေလည်းဖိအားပေးခံလာမှအသေးချပါဒါပြင်အစုံမှာတော့လောက်ခလာစာတတ်မှတ်တာကိုအစိုးရကကြီးကြတာကြောင့်သူတို့လည်းဖိအားနဲ့ကြုံလာရမှာပါအခုကိုပဲအစိုးရဟာဖိအားတစ်ခုနဲ့ကြုံနေရပါပြီ
ဒီတော့တွင်မှာပဲနောက်နှစ်ကျရင်သူတို့ရဲ့လောက်ခလာစာဘယ်လောက်ရမယ်ဆိုတာကိုသိရဖို့ကမ္ဘောဒီးယားအထည်ချုပ်လုပ်သားတွေစောင့်ဆိုင်းနေကြပါပြီအနေအဆုံလောက်ခလာစာကိုနှစ်ဆတိုးပြီးတစ်လဒေါ်လာ150အထိမပေးဘူးဆိုရင်တော့နောက်ထပ်တုံ့ပြန်လှုပ်ဆောင်သွားမယ်ဆိုပြီးလွတ်လပ်တဲ့လူသမားတမကတချို့ကချင်းချောက်ပြောဆိုထားကြပါဗျာ